IMM မြန်မာဆိုင်ရာကုလစုံစမ်းရေးဖွဲ့အကြီးအကဲကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေပိုဆိုးလာနေတယ်လို့ပြောလိုက်ပါတယ်။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးဆိုင်ရာနိုင်ငံတကာရာဇဝတ်မှုတွေကအရင်တစ်ခေါက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှပြောခဲ့တာထက်အခုပိုဆိုးလာနေတယ်လို့ IMM အကြီးအကဲကဒီနေ့လူ့ခွင့်ရေးကောင်စီအစည်းအဝေးမှာအစီရင်ခံလိုက်တာပါ။ဒါအပြင်ဘဲဥတွေမှာလိုက်လာဖို့မလိုဘူးလို့ယုံကြည်ထားသူတွေရဲ့တာဝန်ယူတာဝန်ခံမှုပြတ်ကွက်ခဲ့တာကြောင့်မြန်မာပြည်သူတွေဆက်ဒုက္ခခံစားနေရတယ်လို့လည်း IMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်တရာအကြီးအကဲဖြစ်သူ Nicholas Comjong ကဆက်ပြောခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးကတည်းကတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုစတဲ့လူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်ရာဇဝတ်မှုထောက်ထားတွေတိုးများလာတယ်လို့လည်း IMM အကြီးအကဲကဆက်ပြောခဲ့ပါတယ်။ကလေးငယ်တွေမတရားဖန်ဆီးခံရပြီးညှဉ်းပန်းနှိပ်စက်ခံရတာရှိတယ်လို့တချို့အခြေအနေတွေမှာဆိုရင်မိဘတွေအစားကလေးတွေကိုတစ်စက္ကန့်လှုပ်တာမျိုးလည်းရှိတယ်လို့ပြောပါတယ်။ဒီမိုကရေစီတက်ကြွလှုပ်ရှားသူ၄ဦးကိုတည်တံ့စီရင်တပ်ဖြတ်မှုဟာတရားဥပဒေကြောင့်ရမဟုတ်တယ်လို့လွတ်လပ်တဲ့တရားစီရင်မှုမရဘဲပုံရှုကွယ်ရှုစီရင်ခဲ့တာလည်းဖြစ်တယ်လို့ IMN ကြီးကဲ Nicholas Comjong ကဆက်ထောက်ပြခဲ့ပါတယ်။